မူဆဲကာလန်ပိတ်နေတဲ့အခြေအနေတင်ပြပါမယ်။တရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးအထက်လမ်းကြောင်းဖြစ်တဲ့မူဆဲအဝေးပြေးလမ်းမကြီးပိတ်ဆို့နေတာသတင်းရက်သတ္တပတ်ကျော်သွားပြီဖြစ်လို့ဒေသခံတွေအနေနဲ့လုပ်ငန်းရှင်တွေအတော်လေးကိုအထက်ခက်တွေ့နေကြပါတယ်။ကုန်တင်ကားထောင်ချီနေစဉ်သွားလာနေတဲ့မူဆဲမန္တလေးကုန်းသွယ်လမ်းမကြီးထက်မှာမကြာခဏကြုံတွေ့ရတဲ့လမ်းကြောင်းဆူဆူဝါးဝါးပိတ်ဆို့နေမှုအခက်အခဲတွေကိုပြည်နယ်အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဖက်ကအ мян ဆုံးပြေလည်အောင်စနစ်တကျဖြေရှင်းပေးဖို့ကိုလည်းဒေသခံတွေကလိုလားနေကြတာပါ။အသေးစိတ်ကိုတော့မဆုမုံကဆက်သွယ်မင်းများတင်ပြထားပါရရှင်။
ဟုတ်ပါတယ်စမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်အနီးကနယ်စပ်မြို့တစ်မြို့ဖြစ်တဲ့မူဆယ်မှာဖောက်လွတ်ထားတဲ့အဓိကမြန်မာနိုင်ငံတွင်းနယ်စပ်ကုန်သွယ်ရေးလမ်းကြောင်းကြီးတစ်ခုဖြစ်တဲ့မူဆယ်မန္တလေးလမ်းမကြီးထက်မှာတော့မကြာခဏဆိုသလိုရင်ကျော်ပိတ်ဆို့မှုတွေကနိုင်နဲ့ချီရပောင်းများစွာနဲ့ချီပြီးလမ်းပိတ်ဆို့မှုတွေဖြစ်နေတာပါလမ်းကျော်ပိတ်ဆို့မှုရဲ့အဓိကပြဿနာကတော့လမ်းအကျယ်ဝန်းကျဉ်းမြောင်းလွန်တာအကောက်ကွေ့များတဲ့တောင်ပေါ်လမ်းအတက်အဆင်းလမ်းတွေမှာကုန်တင်ကားကြီးတွေပေါ်မှာဝင်နဲ့မမျှတင်ဆောင်ပြီးတော့သွားလာနေတာကနေရင်းမတော်တဆမှုတွေဖြစ်ပွားရတာကနေထောင်ချီတဲ့ရေနံကြီးကပိတ်ဆို့မှုဖြစ်ပြီးအလွယ်တကူရင်ကျော်ရှင်းလင်းရေးမလုပ်နိုင်တာကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းမူဆယ်လမ်းမကြီးပိတ်ဆို့ခဲ့ပြီးတဲ့နောက်အခုတခါ2016နှစ်စံဇန်နဝါရီလ17ရက်နေ့ကနေစလို့မူဆယ်လမ်းမကြီးထက်မှာတွဲကားလို့ခေါ်တဲ့ကုန်တင်ကားကြီးတိမ်းမောက်ရာကနေလမ်းပိတ်ဆို့မှုဖြစ်ခဲ့တာပါအခုဒီကနေ့အထိဆိုရင်သတင်းတစ်ပတ်ကြာမြင့်လာပြီးဖြစ်ပေမဲ့လို့အခုချိန်ထိကားလမ်းကြောင်းရှင်းလင်းနိုင်ခြင်းမရှိသေးဘူးလို့ရင်ကျော်ပိတ်ဆို့တဲ့နေရာအထိတွားရောက်လေ့လာခဲ့တဲ့အလွတ်သတင်းတော့ကိုစောမိုးထက်ကအခြေအနေကိုအခုလိုရှင်းပြပါတယ
်ကျွန်တော်ဆိုမနည်းရတော့ဆိုင်ကြီးနဲ့ကူတော့ကူအဲဒီကားပိတ်တဲ့အထိပေါ်တော့အဲဒီနတ်ဖက်ကနာကနတ်ကွန်နာကရှူခြင်းတာဆိုတဲ့နေရာကိုမနေဘူးသွားပါတယ်အမကြီးလက်ထက်ကနာကနေဒီဟိုပိတ်ခဲ့တဲ့ကားတန်းကြီးကလာရှူဒီဘက်လွန်ဆန်ရှိအကျော်ပေါ့နော်အဲ့ဒီအထိပိတ်ခဲ့တဲ့ကားတန်းကြီးကမိုင်90ကျော်ရှိတဲ့ကားတန်းဒီမှာဆက်ပြီးပြန်ပိတ်နေလဲဆိုတော့ကျွန်တော်တို့ဒီမြေနုနဲ့နောင်ချူကြပေါ့နော်မြေနုနဲ့နောင်ချူကြမှာဒီမင်းဆက်ပြီးပိတ်နေတယ်ခုချိန်ထိလည်းပိတ်နေတော့မယ်
အခုလိုမူဆယ်ကားလမ်းမကြီးရင်ကျော်ပိတ်ဆို့နေတဲ့အတွက်မူဆယ်ဒေသခံတွေမှာလည်းမူဆယ်မန္တလေးအသွားလာအတွက်လမ်းမဆက်သွယ်ရေးအခက်အခဲတွေနဲ့ကြုံနေရပြီးတပ်ဆိုင်ရာအစိုးရနယ်မြေလမ်းမဆက်သွယ်ရေးတာဝန်ရှိတဲ့သူတွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးအလေးနက်ထားဖြေရှင်းဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်နမ်ခန့်မြို့နယ်ဖွံ့ဖြိုးတိုးတက်ရေးအထောက်အကူပြုကော်မတီအတွင်းမှဦးဆိုင်အောင်ဝင်းကပြောပါတယ
်။ကုန်းလေးတော့ဖိတ်နေတာဆက်ပိုက်ဆက်ပိုက်ဖိတ်လာ။ဆရာလည်းဖတ်ဖိတ်နေသေးတယ်လမ်းကတချို့ကလည်းဒီနန်းတက်မယ်ဆိုတော့ကျောင်းဆံမတွေကမန္တလေးမှာဒီနန်းလွတ်သွားလားကျွန်တော်ဒီနန်းကတော့အဲ့ဒွဲကားတွေမပြေတော့အကောင်းဆုံးပေါ့အဲ့ဒီဒွဲကားကပါရှိတော့အဲ့ကျွန်တော်တို့တောင်ပေါ်လမ်းနဲ့မတည့်ရဒီဒွဲကားတွေကြီးနေတဲ့ဟာလမ်းပိတ်နေတယ်ဆိုတော့ကျောင်းနည်းနည်းကြည့်တော့တင်သေးပါဒီဝဲတက်မယ်ဆိုရင်အဲ့ဒီဟာအစိုးရပြန်တင်ပြမှုကျွန်တော်တို့မှအစီအစဉ်ကြီးရတင်ပြမယ်ဆိုတော့အဲ့ဒွဲကားတွေအတော့လာရဆိုင်ပေါ်ရတဲ့သိပြင်ပေးဖို့တာဦးစားပေးပြီးတော့ပြင်တော့မှာ။ဘာဖြစ်လဲဆိုတော့အဲ့ကျွန်တော်တို့ဆောင်ပေါ်လာတာအဲ့ဆွဲကားတွေကမပြစ်မြော်ဘူးရ။ဒီဆွဲကားတွေကြောင့်တပီပီလူသူကစောက်ခရောက်နေတာ
။ဒီလိုမျိုးဆူဆူဝါးဝါလမ်းပိတ်ဆို့မှုတွေကိုပြည်လဲအောင်ဖြေရှင်းနိုင်မှုကလမ်းမဆက်သွယ်ရေးတာဝန်ယူထားတဲ့ကုမ္ပဏီမှာတာဝန်ရှိပြီးတော့နောက်ကုန်တင်ကားတွေအပေါ်မှာလမ်းစည်းကမ်းရင်းစည်းကမ်းနဲ့အညီမောင်းနှင်ကြဖို့နဲ့ကုန်တင်ကုန်ချဝင်သေးတဲ့စီမင်းစည်းကမ်းတွေစနစ်တကျထားရှိဖို့လိုအပ်တယ်လို့လည်းအလွတ်သတင်းတော့ကိုစော်မိုးထက်ကရှုမြင်ပါတယ
်။လာရှိတဲ့မူဆယ်ကမှာမကြာခဏရှိသေးဘူးလားခဏဖြစ်နေတယ်ပေါ့နော်။နောက်ကျင်းမြောင်းတဲ့လမ်းတောင်ပေါ်လမ်းကြီးမှာဒီအရန်ရှိလျားရဲ့ကားကြီးတွေခွင့်ပြုထားတယ်။နောက်ပြီးတော့အင်ရှားဝါလမ်းကိုတက်ဆက်တဲ့ကောက်တာပြီးတော့ဒါမှတိုးချေပြည့်မရှိနောက်တတိယအချက်ကတော့အဲ့ဒီကရေပောင်းလို့ကြီးကြီးရေးချေရေးလို့ရှိတယ်ဗျ။ဒီလောက်ကြီးတဲ့ကားကြီးကြီးဒီလောက်ပြင်းနေတဲ့ကလေးတွေပေါ့နော်အသက်20ကျော်ရွယ်လေးတွေမအောင်ပြင်ထားတဲ့ဆိုတာကအလုံးကူမှားနေတဲ့ဒီစာကြီးကိုကျွန်တော်ကတော့တိမ်တက်နေတယ်မိုင
်းအခုဆိုရင်တော့မူဆယ်လမ်းမကြီးတခြားတောင်ပေါ်လမ်းတွေမှာရင်ကျော်ပိတ်ဆို့မှုတွေကိုမူဆယ်ရင်စည်းကမ်းထိန်းသိမ်းရေးအဖွဲ့ဝင်တွေဘက်ကတွားရောက်ရှင်းလင်းပေးနေတာရှိပေမဲ့လို့အခုချိန်ထိကတော့လုံးဝလမ်းကြောင်းရှင်းသွားတာမျိုးမရှိသေးဘူးလို့သိရပါတယ်။တရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးရဲ့အဓိကအသက်သွေးကြောဖြစ်တဲ့မူဆယ်မန္တလေးအဝေးပြေးကားလမ်းမကြီးပေါ်မှာနေ့စဉ်ထောင်နဲ့ချီပြေးဆွဲနေကြတဲ့ဝင်းတင်ကုန်တင်ကားတွေအစဉ်ပြေချောမွေ့စွာပို့ကုန်သွင်းကုန်စတဲ့ကုန်ပစ္စည်းတွေကိုအချိန်နဲ့တပြေးညီပို့ဆောင်နိုင်ရေးရင်ကျော်ပိတ်ဆို့မှုတွေကိုရှင်းလင်းနိုင်အောင်လို့တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအပြည့်အလဲဆုံးဖြေရှင်းပေးနိုင်မှုကုန်တယ်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်းလုပ်ငန်းရှင်တွေရင်းမောင်းတွေဘက်ကလိုလားနေကြတယ်လို့နေ့စဉ်အစဉ်ပြေချောမွေ့စွာဒေသတွင်းပုံမှန်ခရီးသွားလာနိုင်ရေးအတွက်ကိုလည်းဒေသခံပြည်သူလူထုကလည်းဆန္ဒရှိနေကြတာပါရှင်။